ရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့စစ်ကောင်စီကြားစစ်ရေးတက်မာနေတဲ့ရခိုင်ပြည်နယ်မှာနေ့စဉ်လိုလိုအပြန်အလှန်ပစ်ခတ်နေတာမှာမနေ့ညနေပိုင်းကလည်းမြောက်ဦးမြို့နယ်အတွင်းကင်းစိတ်ကျေးရွာကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်အရက်သားတို့ထိခိုက်ဒေဆုံးခဲ့ပါတယ်။ဒီပစ်ခတ်မှုဟာအရက်သားတွေကိုပြစ်မှတ်ထားတဲ့တိုက်ခတ်မှုလို့အေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကပြောဆိုပါတယ်။ရန်ကုန်ကပေးပို့တဲ့ဒီကြောင့်အပြည့်စုံကိုကိုဆန်းကျော်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်မြောက်ပိုင်းမြောက်ဦးမြို့နယ်ကင်းစိတ်ကျွော်ကိုမနေ့ကညနေပိုင်းကမြောက်ဦးအခြေဆိုင်စစ်ကောင်စီတပ်ရင်းတွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အသက်9နှစ်အရွယ်ကလေးတူပါဝင်3ဦးသေဆုံးပြီး10ဦးထက်မနည်းတန်းရရှိခဲ့ပါတယ်။ရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရခိုင်တုခါကတော့အခုလိုပစ်ခတ်တာဟာမြန်မာစစ်တပ်ဘက်ကအရက်သားတွေကိုဥတီတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်
။အာအမျိုးအဝေါ်စားပေါ့အမျိုးသမီးက9ယောက်ဒီအမျိုးသား3ယောက်ပေါ့အဲ့မှာထိခိုက်ဒဏ်ရာရတာနောက်ဒီသေဆုံးတာမှဆိုလို့ရှိရင်အိုငါးနှစ်အရွယ်ကလေးတယောက်ရယ်နောက်ဒီအသက်38နှစ်အရွယ်ယောက်ျားတယောက်ရယ်နောက်ဒီအသက်68နှစ်အရွယ်အမျိုးသမီးဒီအဖအဝတယောက်ပေါ့ဆိုသုံးယောက်တည်ဆုံးတယ်ဆိုတော့ဒီဟာကတော့ဒီဘာမှတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့နေရာကိုမြန်မာစစ်တပ်ကနေပြီးတော့မှဒီရည်ရွယ်ချက်ရှိရှိနဲ့ဒါအရသာပြည်သူတွေကိုဟိုပြစ်မှတ်ထားပြီးတော့ဒါတိုက်ခိုက်တာပေါ့နော်ဒါပြောမယ်ဆိုလို့ရှိရင်တော့ဒါဟိုရာဇဝမှုကိုကျူးလွန်တာဖြစ်တယ်ဟိုစစ်ရသွားမှုကိုဟိုကျွလွန်တာလို့ပြောလို့ရတာပေါ့
လက်ရှိမှာဒဏ်ရာရရှိသူတွေကိုတော့မြောက်ဦးမြို့နယ်ဆေးရုံမှာဆေးကုသမှုခံနေရတယ်လို့ဒဏ်ရာရရှိသူရဲ့မိသားစုဝင်တူကပြောပါတယ
်အခုလက်ရှိတဲ့ဘုံမတော်ကမနေဝတ်တယ်မနေဝတ်ကမဲ့ဘယ်လိုကိုရဲဝနာကိုဆောင်ရပါရင်မောရှိဝင်ရပါရင်ဟုတ်ပါရဲ့ကျားတို့ကျွန်တော်အတူပဲကျွန်တော်ဂျမားတယ်အခုတော့နေလို့တာတယ်နေပါရပေါင်းတည်းရှိတော့ပါမြောက်ရှိမှာ
မနေ့ကမြောက်ဦးမြို့နယ်လက်ကာကျေးရွာအနီးမှာမြန်မာစစ်တပ်နဲ့အေအေအဖွဲ့ကြားမိနစ်ပိုင်းလောက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကိုလက်တုံ့ပြန်သွားမယ်လို့လည်းပြောပါတယ
်။မနေ့ကညနေ 4:15 မိနစ်ကနေညနေ 9:00 ခွဲအထိပေါ့နော်။အဲ့ဒီကြားတည်းမှာဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီလက်နက်ကြီးနဲ့အလုံး30လောက်ပစ်တာရှိတယ်။ဟိုပစ်ခတ်တဲ့နေရာကတော့ဒီမြန်မာစစ်တပ်ဒီရည်ညာဦးခြေဆိုင်ခမာ3ခွန်ခွန်ဒီခမာ940အဲ့ဒီတိုင်းရင်းတွေကနေပြီးတော့มาပစ်တာအဓိကဘယ်ကိုဥတည်ပြီးတော့ပစ်တယ်လဲဆိုတော့သူတို့ဒီညာဦးမျိုးနေဟိုကင်းဆိုင်ကျေးရွာကိုပစ်တယ်နောက်ပြီးလို့ရှိရင်ညာဦးမျိုးသေးကဒီထမ်းမရရောက်ွက်ကိုပစ်တာပေါ့ဟိုအခုလိုမျိုးဒီအရသာပြည်သူတွေကိုเนาะကျွန်တော်တို့ဒီရခိုင်အပြည့်မေးအရသာပြည်သူတွေကိုပြစ်မှတ်ထားပြီးတော့ဟိုဒီတိုက်ခိုက်တတ်ချက်တဲ့ပုံမှာတော့เนาะကျွန်တော်တို့ဘက်ကတော့ဒါလိုအပ်တယ်လို့ဟိုလက်တုံးပြန်တိုက်ခိုက်သွားမှာဖြစ်တယ်ဗျ
မနေ့ကပြစ်ခတ်မှုကြောင့်ဒေသခံတွေထပ်ပြီးတိုက်ဆုံတာတွေထိခိုက်ဒဏ်ရာရတာတွေရှိခဲ့တယ်လို့ကင်းစိတ်ကျေးရွာပါဝင်တခြားအနီးအနားကျေးရွာတွေကဒေသခံတွေဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းကရတေးတောင်နဲ့မောင်တော်မြို့နယ်တွေမှာလည်းစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ကုန်းလန်းတွေကိုစစ်ကောင်စီဘက်ကပိတ်ထားတယ်လို့ထောင်နဲ့ချီတဲ့ဒေသခံတွေဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာဖြစ်ပါတယ်။ဒါအပြင်မောင်တော်ဘက်မှာတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုလက်နက်ကြီးကြီးတွေကျောက်ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ခြံစည်းရိုးတလျှောက်လုံခြုံရေးတိုးမြင့်ထားတယ်လို့မြန်မာစစ်တပ်ဘက်ကလည်းပြင်းပြင်းထန်ထန်ပြောဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီကိစ္စတွေနဲ့ပတ်သက်ပြီးမေးမြန်းဖို့စစ်ကောင်စီပြောခွင့်ရသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။အရက်သားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရရှိသေးပါဘူးခင်ဗျာ။